ဒရှင်များရှင်ဒီဘက်မှာလည်းတိမ့်ဆဲလက်ရမြေတွေနဲ့ပတ်သက်ပြီးဆက်လက်ဆွေးနွေးသွားပါမယ်။လက်ရမြေပြဿနာဖြေရှင်းရမှာမြေသိမ်းသူနဲ့မြေသိမ်းခံရသူပံဝင်ပတ်သက်သူတွေကိုမျက်နှာစုံကြီးစစ်ဆေးရမယ်အစားကုမ္ပဏီတွေကိုတတ်တတ်ခေါ်တောင်းသူတွေကိုတီးကြတွေ့ကုမ္ပဏီတွေဘက်ကလည်းတကယ်ဆုံးဖြတ်နိုင်မဲ့သူမလားပဲလူစားထိုးလွှတ်လိုက်တာမျိုးတွေကြောင့်အမှုကပွန့်ပွန့်လင်းလင်းမရှိတော့ပဲအဖြေမှန်ရဖို့ဝေးရတာတွေဟာမြေယာပြဿနာဖြေရှင်းရေးအတွက်အဟန့်အတားတစ်ခုလိုဖြစ်နေတာပါလေယာပြဿနာကိုစစ်စစ်တဲ့အခါလွှတ်တော်ကိုယ်စားလှယ်တွေတောင်သူကိုယ်စားလှယ်တွေအားလုံးပအောင်ခေါ်ခဲ့ပေမဲ့ဆုံးဖြတ်ချက်ချတဲ့အခါဘယ်လိုဆုံးဖြတ်ချက်ချမလဲဆိုတဲ့ညှိနှိုင်းတိုင်ပင်မှုမျိုးမရှိပဲအတွင်းရင်းမှုနဲ့ဥက္ကဋ္ဌကပဲရေးသားဆောင်ရွက်တာမျိုးတွေဆက်ပြီးရှိနေပါတယ်ဒါအပြင်လေယာမြေပြန်ပေးဖို့ဆာရွက်တွေထွက်လာတဲ့ဆိုပေမဲ့တောင်သူတွေလက်ထဲမရောက်တာဟာတောင်သူလက်ထဲပြန်ထည့်ပေးမဲ့လဲစီတွေဟာမြေသိမ်းတုန်းကပအဝင်ပတ်သက်ခဲ့တဲ့အဖွဲ့အစည်းကလူပုဂ္ဂိုလ်တွေကိုပဲအဓိကနေရာတွေမှာပေးထားတဲ့အတွက်တကယ်တမ်းအကောင့်ထည့်ဖို့ရမှာမှန်ကန်မျှတစွာဖြည့်ရှင်းနိုင်မှုအားနည်းခဲ့ရတာဖြစ်ပါတယ်2019မေလအတွင်းမှာပဲပြည်내နဲ့တိုင်းလိုက်ဖြစ်ပေါ်လာတဲ့မြေယာပြဿနာအချို့ကိုလေ့လာကြည့်လိုက်ရင်ပဲခူးတိုင်းအင်းတကောဆက်အင်းကျေးရွာမှာမေလ9ရက်ကပိုင်ဆိုင်မှုအငင်းပွားနေတဲ့လယ်မြေပေါ်မှာမူလလယ်ပိုင်ရှင်ကိုကုမ္ပဏီဘက်ကရိုက်နှက်ခဲ့တဲ့အတွက်တောင်သူတအူးသေဆုံးခဲ့ရပါတယ်။စကိုင်းတိုင်းကံဘလူမြို့နယ်ဘူးကုန်းမြေမွန်ဇာရီရွာတွေထဲကတိမ့်ဆဲလယ်ယာဧက1200ကျော်ကိုစိုက်ပျိုးရေးဌာနစိုက်ကွင်းမန်နေဂျာက1980မှာတင်ယူမှုဖြစ်ခဲ့ပါတယ်အဲ့ဒီမြေတွေကိုတင်ယူခဲ့စင်မှာတော့စီမံကိန်းအတွက်3နှစ်လောက်အစိုက်ပြခဲ့ပြီး2013ကနေ2019ခုနှစ်အထိချမ်းမန်နေဂျာအဆက်ဆက်ကကိုဂျိုးရှာတီးစားချလုပ်ကင်နေတာဖြစ်ပါတယ်အဲ့ဒီမြေတွေတဲက2014ခုနှစ်မှာဧက180ကျော်ကိုပြန်လည်ဆွတ်လွတ်တယ်ဆိုပေမဲ့မူလတောင်သူအချို့သာရရှိခဲ့ပါတယ်အဲ့ဒီအခြေအနေတွေထဲမှာပဲဒီမြေတွေကိုကုမ္ပဏီတစ်ခုကိုခြားထားလုပ်ကင်권ပြုမယ်ဆိုတဲ့သတင်းကြောင့်မြေသိမ်းကန်တောင်သူတွေဟာသူတို့ရဲ့လယ်တွေမှာသစ်စစ်ကြမြေလူပွဲကိုမေလ22ရက်ကနေစတင်ပြီးအခုရက်တွေအထိဇက်တိုက်ပြုလုပ်နေတာကြောင့်တောင်သူအချို့ကတော့ပိုင်နဲ့ကျူးလွန်မှုသီးနှံဖျက်ဆီးမှုနဲ့တရားစွဲခံထားပြီးဖြစ်ပါတယ်လက်ရှိမှာတော့လက်သိမ်းထားတဲ့ချမ်းမန်နေဂျာဘက်ကလူအုပ်တစ်ဖက်မူလတောင်သူတွေဘက်ကလူအုပ်တစ်ဖက်နဲ့ထိတ်တိုက်တွေးလျက်ရှိနေပါတယ်တနင်္သာရီတိုင်းဒဝဲမြို့နယ်မှာမူလတောင်သူနဲ့ဒဝဲဖွံ့ဖြိုးတိုးတက်ရေးအများပိုင်းကုမ္ပဏီတစ်ခုကလည်းအခင်းဖြစ်ပွားစဉ်မြေနေရာပေါ်မှာမေလလည်းကအများပိုင်းကုမ္ပဏီကြီးဘက်ကနေမြေဖို့လာတဲ့အတွက်အသိခံတောင်သူတွေနဲ့ကုမ္ပဏီဘက်ကလူအုပ်စုဟာလက်ရှိအချိန်အထိမပြေမလည်ရှိနေဆဲဖြစ်ပါတယ်ဧရာဝတီတိုင်းမအူပင်မြို့နယ်လေယာစီမံခန့်ခွဲမှုအဖွဲ့ကနေတောင်သူ66ဦးအတွက်ငွေပင်လေကုမ္ပဏီကပြန်အပ်မြေဧက980ကိုတောင်သူတအူတယူနစ်2ဧကနှုံးနဲ့မြေလွတ်မြေလက်238ဧကတဲကခြားထားပေးဖို့ကို2016မေလ9ရက်စာမှတ်9019နဲ့အကြောင်းကြားထားခဲ့ပါတယ်လက်ရှိတစ်နှစ်ကျော်ကြာလာတဲ့အချိန်အထိတောင်သူတွေကိုလက်ရောက်ချထားမပေးသေးတဲ့ကိစ္စတစ်ခုလည်းရှိနေပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတောင်သူတွေဟာတာဝန်ရှိသူတွေကိုအကြိမ်ကြိမ်စာတင်ခဲ့ပေမဲ့အခုအချိန်ထိဘာအကြောင်းမှမထူးသေးတဲ့အတွက်တောင်သူတွေရဲ့စိတ်ထဲမှာတအုံနှွေးနှွေးအနေထားရှိနေပါတယ်။စစ်အစိုးရလက်ထက်ကတိမ့်ဆဲထားတဲ့ရခိုင်ပြည်နယ်ဆက်ရိုးကြကွင်းလေယာမြေတွေကိုပြန်ရရေးအတွက်ဒေသခံတောင်သူတရားခန့်ကတတိယအကြိမ်မြောက်ဆန္ဒထုတ်ဖော်မှုကိုမေလ15ရက်ကစစ်တွေမြို့ပေါ်မှာပြုလုပ်ခဲ့ပါတယ်။ဒီအခြေအနေတွေဟာတိမ့်ဆဲကန်လေယာမြေပြဿနာတွေကိုအချိန်မီမရှင်းနိုင်သေးဘူးဆိုတာကိုပြသနေတာပဲဖြစ်ပါတယ်။တိမ့်ဆဲကန်တောင်သူတွေအနေနဲ့ရင်ဆိုင်ရတဲ့အခြေအနေတွေနဲ့ခံစားမှုကိုတနင်္သာရီတိုင်းဒဝယ်မြို့နယ်မှာတောင်သူဒေါ်ကြီးထွေးကပြောပါတယ်။
လေယာမြေမတရားသိမ်းခံရတဲ့အခါမှာဒီဝါရီလုတ်ကိုက်စားပေါက်နေတဲ့ဒီမိမိတို့တန်ဖိုးသွားတဲ့လေယာမြေတွေပျောက်ဆုံးသွားတယ်အနိုင်ကျင့်ခံရသလိုဖြစ်တဲ့အခါမှာဥပဒေကအစွဲကိုမဲခဲကြရပြီးတော့စိတ်ကြရေးရအင်အားချစင်ခဲ့တယ်မိမိကိုယ်ကိုမိမိအကအွယ်မဲတယ်လို့လည်းခံစားလာရတယ်ပြီးတော့ဒီဝါရီချက်ပဲလာမှုကြောင့်သာဝန်တွေကက်ကဲတိလာတဲ့ကလေးတွေကျန်းမာရေးတွေ့ရောပညာရေးတွေ့ပါကြည့်ကိနေနာမှုကြီးဖြစ်လာပြီးတော့ဖြစ်တောင်းလို့တမားတွေဖြစ်သွားပြီးတော့ဒီသားတွေတမီးတွေမိသားစုတွေကတကွဲတပြားစီဖြစ်ပြီးတော့ပြည်ထောင်နိုင်ငံကိုထက်သွားရတဲ့အနေအထားတွေလည်းအများကြီးရှိခဲ့တယ်ပေါ့
ဒ ဒါကြောင့်လက်သိမ်းခံတောင်သူတွေရင်ဆိုင်ခံစားနေရတဲ့ဒုက္ခပြဿနာတွေကိုအမြန်ဆုံးပြန်လည်ကူစားပေးဖို့အတွက်သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့တင်းဆက်ခံလေယာဉ်ပြဿနာတွေကိုဖြေရှင်းတဲ့အခါအဟံတားဖြစ်နေတဲ့ဖြစ်စေတဲ့အချက်လက်တွေကိုတေချာစစ်ဆေးဖို့လိုအပ်တယ်လို့လူကနေစင်ကြင်လုံးတရားနဲ့လှုပ်เสียရမလို့ပဲဥပဒေသားတွေပါဝင်တဲ့တင်းဆက်လေယာဉ်ဖြေရှင်းရေးအတွက်အထောက်အကူပြုဥပဒေကိုရေးဆွဲအတည်ပြုဆောင်ရွက်တာမျိုးတွေစတဲ့နည်းလမ်းမျိုးစုံနဲ့အဖြေရှာဆောင်ရွက်တင်ပါကြောင်းတင်ပြအပ်ပါတယ်ကျေးဇူးတင်ပါတယ်ရှင်ကျမခင်မျိုးတွေပါ